ဖြစ်နေတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကကလေးငယ်တွေအတွက်ကာကွယ်ဆေးထိုးဆေးတိုက်လုပ်ငန်းတွေပြန်လည်စတင်နိုင်ဖို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုလိုက်ပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းတွေပြန်စနိုင်ဖို့အတွက်စစ်ပွဲကိုဖန်တီးခဲ့တဲ့သူတွေအားလုံးယာယီအပြစ်ခံရဆဲပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အကြောင်းဆုံးကတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံတွင်းကကလေးငယ်ပေါင်း18တန်းအတွဲဝက်သက်နဲ့ခြိုက်သူယောဂါကာကွယ်ဆေးထိုးပေးနေတာမှာကလေးငယ်95ရာခိုင်နှုန်းအောင်မြင်စွာကာကွယ်ဆေးထိုးဆေးတိုက်နိုင်ခဲ့ပြီဖြစ်ပေမဲ့စစ်ဖြစ်နေတဲ့ကိုကန့်ဒေသကကလေးငယ်တွေရဲ့35ရာခိုင်နှုန်းကျန်နေသေးတယ်လို့ကာကွယ်ဆေးထိုးလုပ်ငန်းကိုဦးဆောင်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO နဲ့ကုလကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF တို့ကပြောဆိုလိုက်ပါတယ်စစ်တမ်းခံရတဲ့အရက်သားတွေအတွက်လဲစိုးရင်ရတယ်လို့ UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Bertrand Bainbel ကပြောပါတယ
် As many civilians including children and women who are affected this the first
အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်စစ်တမ်းခံရတဲ့အရက်သားတွေအားလုံးစစ်ဖြစ်နေစဉ်အတောအတွင်းမှာအရေးပါတဲ့အခြေခံဝန်ဆောင်မှုတွေမရမှာကိုကျွန်တော်တို့စိုးရင်ပါတယ်အခြေအနေတွေကိုမကြခင်မှာပြန်လည်ထိန်းသိမ်းနိုင်ပြီးကြန့်ရှိနေတဲ့35ရာခိုင်နှုန်းသောကလေးငယ်တွေကိုကာကွယ်ဆေးထိုးပေးရေးလုပ်ငန်းတွေကျွန်တော်တို့ပြန်စနိုင်မယ်လို့မျှော်လင့်ထားပါတယ်
။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကကြီးရွာပေါင်း134ရွာတွေကကြီးရွာ17ရွာကကလေးငယ်တွေကာကွယ်ဆေးထိုးဖို့ကြန့်ရှိနေသေးပြီးလောက်ကင်မြို့ပေါ်ကရက်ွက်တစ်ခုလည်းကာကွယ်ဆေးထိုးဖို့ကြန့်နေသေးတယ်လို့ UNICEF ကပြောပါတယ်။ဆက်ဖြစ်နေတဲ့ဒေသရင်းအချက်အလက်တွေကောက်ယူဖို့လည်းခက်ခဲတာကြောင့်ကာကွယ်ဆေးထိုးဖို့ကြန့်ရှိနေသေးတဲ့ကလေးငယ်အရေးအတွက်ကိုလည်းအတိအကျမသိနိုင်သေးဘူးလို့ Mr. Bainbel ကပြောပါတယ
် It's very difficult to know because we have very difficult to get very accurate information
ကလေးငယ်ဘယ်လောက်ရှိနေသလဲဆိုတာကတော့သိဖို့ခက်ပါတယ်ကျွန်တော်တို့အချက်အလက်တွေရဖို့လည်းခက်ပါတယ်ဒါပေမဲ့ဒီဒီတာမှာအမျိုးသမီးနဲ့ကလေးငယ်အရေးအတွက်အချိုးအစားကိုကြည့်ရင်အချိုးအစားအတော်များတာကိုတွေ့ရမှာပါစစ်ကြောင်ထွက်ပြေးကြရသူတွေကထက်ဝက်ကြောဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ပါတယ်ကလေးငယ်တွေနဲ့အရသားတချို့ကတော့စစ်ဖြစ်နေတဲ့ဒေသတွေမှာနေထိုင်ကြသေးပါ
မငိမ့်ချမ်းတဲ့လောက်ကင်မျိုးကိုတော့တည်ယူပို့ဆောင်ရဲ့အခက်အခဲကြောင့်ကျန်းမာရေးဆောင်ရှောက်ဖို့နဲ့အကူအညီပေးရေးဝန်ထမ်းတွေဆင်းလွတ်နိုင်တာလည်းမရှိသေးတဲ့အကြောင်း Mr. Bainbel ကဆက်ပြီးတော့ပြောပါတယ
် Well we have a team on the ground we have strengthened our team in Lazio
အခုတော့ကျွန်တော်တို့ရနိုင်သမျှအချက်အလက်တွေကိုစုဆောင်းနေပါတယ်အထူးသဖြင့်ဒီဒေသမှာကလေးငယ်ဘယ်နှယောက်နေလဲအမျိုးသမီးဘယ်နှယောက်ရှိလဲဘယ်လိုအခြေခံဝန်ဆောင်မှုတွေလုပ်ပေးဖို့လိုအပ်မလဲဆိုတာတွေကိုပါအခုချိန်ထိတော့ကျွန်တော်တို့အနေနဲ့လောက်ကင်ဒေသမှာအထောက်အကူတွေမပေးနိုင်သေးပါဘူးဒါကြောင့်ကျွန်တော်တို့အနေနဲ့ဒေသတွင်းမှာလူသားချင်းစာနာမှုဆိုင်ရာလူအခွင့်အရေးဆိုင်ရာအထောက်အကူပေးနိုင်ဖို့ဘယ်လိုအခြေအနေတွေရှိလဲဆိုတာကိုစောင့်ကြည့်ရမှာပါ
ဒါအပြင်ကာကွယ်ဆေးထိုးလုပ်ငန်းတွေပြန်လည်စတင်နိုင်မှုအတွက်နှစ်ဖက်တို့အပြည့်ရကြဖို့ကိုလည်းပါဝင်ချသူတွေအားလုံးကိုတောင်းဆိုတယ်လို့ UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကပြောဆိုသွားပါတယ
် What we do through our press release we call on all parties actually to create all the conditions as soon as possible to
ကာကွယ်ဆေးထိုးလုပ်ငန်းတွေအမြန်ဆုံးပြန်လည်လှုပ်ဆောင်နိုင်မှုအတွက်ဒီအခြေအနေတွေကိုဖြစ်စေခဲ့ကြတဲ့ပါဝင်ပတ်သက်သူအားလုံးကိုကျွန်တော်တို့တောင်းဆိုပါတယ်။ဘာကြောင့်လဲဆိုတော့ကြံနေသေးတဲ့ကလေးငယ်တွေကိုကာကွယ်ဆေးထိုးပေးဖို့ကတိတ်အရေးကြီးပါတယ်။ဒါကြောင့်လဲကလေးငယ်တွေကိုကာကွယ်ဆေးထိုးပေးနိုင်ရေးအတွက်ပြည်ပကမှပါဝင်ပတ်သက်သူအားလုံးကိုပြောချင်တာကတော့တခြားဒီလိုစည်ရေးပြည်ပကဖြစ်တဲ့ဒေသတွေမှာကာကွယ်ဆေးထိုးလုပ်ငန်းတွေလုပ်ပေးနိုင်ဖို့အတွက်ယာယီအပြစ်ခတ်ရစဲပေးနိုင်ပါတယ်ဆိုတာပါ။ကလေးငယ်တွေကာကွယ်ဆေးထိုးခွင့်ရရေးအတွက်တိုက်ခိုက်နေကြတဲ့ဘက်အလုံးကနေယာယီအပြစ်ခတ်ရစဲရေးကိုမဖြစ်မနေဖန်တီးပေးရပါမယ
်ဒီလ9ရက်နေ့ကစတင်ခဲ့တဲ့ကိုကန့်ဒေတာတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောဒေတာကန်တွေစစ်ဘေးကနေထွက်ပြေးတင်းရှောင်နေကြရတာဖြစ်ပါတယ်မနေ့တနင်္လာနေ့အထိတိုက်ပွဲတွေဆက်တိုက်ဖြစ်နေဆဲဖြစ်ပြီးကိုကန့်လက်နက်ကိုင်တပ် MNDAA ဘက်ကရောမြန်မာအစိုးရတပ်ဖက်ကပါအကြဆုံးအထိခိုက်တွေရှိခဲ့ပါတယ်မနေ့ကနောက်ဆုံးအခြေအနေတွေကိုတော့MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ်
။အဲ့ဒါမနေ့တော့စစ်ပွဲဖြစ်တာကတော့မနေ့6နာရီကနေညနေ9နာရီထိ။ဒါပေမဲ့အဲ့ဒါကရင်ဆိုင်တိုက်ပွဲပါ။သူတို့ကရွာသွားပြီးတော့ဒုက္ခပေးမယ်ဆိုတာကျွန်တော်ကြားတော့ကျွန်တော်တက်ရင်တင်းလို့ပြီးတော့သွားပိတ်ပါတယ်။သွားပိတ်တော့သူတို့အဲ့မှာထိုက်တိုက်တွေ့ရပေါ့။ပြီးတော့သူတို့ကနေပြီးတော့စစ်ကူတက်ရင်နဲ့ရင်းကိုတာရှိဆောင်ခဲ့နေပြန်ပြီးတော့ပို့တယ်။နောက်ကငကူကြတဲ့ဖွင့်ရကြီးပါ။ငကူကြတဲ့ဖွင့်ရကြီးပါ။ဒါပေမဲ့ကျွန်တော်အဲ့မှာစခန်းချတာရှိတယ်။ဟိုကဘီဒူလူထုသွားလာလာအဲ့မှာသွားလို့ရတယ်ကျွန်တော်ဘီဒူလူထုကိုလုံးဝတော့ဟိုကအနောက်ရှေ့မှာပြေးဘူးတမ်းမဲ့ဟိုကစစ်ကားတော့သွားလို့မရဘူးပေါ့အခုကျွန်တော်အဲ့ရေစခန်း ကျွန်တော်သခန်းတစ်သေးလေးတစ်ခုရှိအဲနည်းနည်းလေးနောက်ဆုတ်လိုက်တာပါအဲ16မိုင်အကျော်ဆိုအဲဖုန်ကြီးစမ်းဆိုတာအဲ့ပေါက်ဝင်ကြပါခဗျာ
မြန်မာအစိုးရဘက်ကတော့တရုတ်မြန်မာနယ်နိမိတ်မှတ်တမ်းအမှတ် 118 အနီးက .189 တောင်ခုံးကိုသိမ်းပိုက်နိုင်ပြီလို့နိုင်ငံပိုင်သတင်းစာတွေကနေဖော်ပြခဲ့ပါတယ်ရှင်